မကွေတိုင်းစစ်ဌာနချုပ်က F7 တိုက်လေယာဉ်နှစ်စီးအောက်တိုဘာလ16ရက်နေ့မနက်9နာရီကျော်မှပြတ်ကျခဲ့ပြီးလေယာဉ်မောင်းသူနှစ်ဦးစလုံးသေဆုံးခဲ့သလိုလူနေအိမ်မော်ကိုလေယာဉ်အပိုင်းအစတချို့ကျခဲ့တဲ့အတွက်ငါးသန်းကျောင်းသူတဦးလည်းသေဆုံးခဲ့ရပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်
။မကွေတိုင်းစစ်ဌာနချုပ်ကနေလေးချင်မောင်းနေခဲ့တဲ့မြန်မာတပ်မတော်ရဲ့ F7 တိုက်လေယာဉ်နှစ်စီးဟာလေးချင်တန်တမ်းမှုတွေလုပ်ခဲ့ပြီးမကွေလေတပ်စခန်းကိုပြန်လာစေမှာပြတ်ကျခဲ့တာကြောင့်လေယာဉ်မှူးနှစ်ဦးလုံးတေဆုံးသွားခဲ့တာပါလေယာဉ်မှူးနှစ်ဦးလုံးဟာလေထီးတွေပွင့်ရက်နဲ့ပဲတေဆုံးသွားခဲ့ပါတယ်မကွေတိုင်းမင်းဘူးမြို့ကတီတုလွတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့လေယာဉ်ပြတ်ကျတဲ့ဖြစ်စဉ်ကိုအခုလိုပြောပြပါတယ
်ဒီနေ့မနေ့ဟောပေါ့9နာရီ25လောက်ကပေါ့မင်းဘူးမြို့စပေါ့ချောင်းထဲကိုတပီးပြတ်ကျတယ်အနောက်မင်းဘူးစကူးမြို့နယ်တနပ်မင်းဘူးကြီးရွာရဲ့အနောက်ဘက်ပေါ့ကျင်းမှာ1920ကျင်းနဲ့မှာတပီးပြတ်ကျတယ်ပေါ့အဲ့တော့ကျွန်တော်တို့တစည်းလေးပြစ်ကြရတယ်မှန်တယ်ဒါပေမဲ့ဟိုနားမှာတစည်းဒီနေ့မှာတစည်းနှစ်စီးပြစ်ကြရတာပေါ့နော်ဟိုရိုင်းဒီလောက်ပဲရှိကြတာပေါ့အဲ့ကြတော့ကျွန်တော်ဟိုတနပ်မင်းကြီးရှင်ထဲမှာကြတယ်လေရင်ကတော့လေရင်အပိုင်းစားတွေအားလုံးကတော့ပြန်ပြေးတယ်ဆိုတော့လည်းပဲအဲ့မှာတော့ဟိုတခြားဒေသခံပြည်သူကြီးခိုက်တာမရှိဘူးပေါ့ကိုင်းချင်းမြင်ထဲမှာကြတာဆိုတော့ကြီးကတော့ပွင့်နေပြောတယ်လေကြီးကတော့နှစ်ခုလုံးပွင့်နေလို့ပြောတယ်အဲ့ဒါပေမဲ့ဟိုနှစ်ခုလုံးနေတာပါပဲ
စပော့ချောင်းနီးမှာပြစ်ကြခဲ့တဲ့လေရင်အစိတ်ပိုင်းတွေဟာအနီးနားကလူနေအိမ်တွေပေါ်ကိုကျခဲ့တဲ့အတွက်စာဆုပြီးတော့ဖတ်နေတဲ့တောင်းသူတွေပေါ်ကျခဲ့ပြီးလေရင်အပိုင်းစားတွေထိမှန်လာကြငါးတန်းတောင်းသူတို့ဦးလည်းတေဆုံးသွားခဲ့တဲ့အကြောင်းလေရင်ပြတ်တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဒေသခံတို့ဦးဖြစ်တဲ့ဦးဝင်းချိုကလည်းပြောပြပါတယ
်အဲကြောင်လည်းဖြီးပြီးတော့ကြတော့စပေါ်ချောင်းမင်းမေတောင်မလာစပေါ်ချောင်းတောင်းနေတော့မကြောက်အဲအဲ့မှာလေရင်ဦးကတော့ဝန်ကြီးကြီးတွေအဲကြောင်လည်းတိုက်ပြီးတော့ဟုတ်ကြတယ်ပေါ့ပေါ့အဖအလားတွေကဒီစီရှင်နေနေတဲ့ကလေးလေးကပုံမှာကြောက်တယ်အဲဒီကလေးလေးကသိုံနေတယ်ကလေးလေးကတော့ဟုတ်တယ်ကလေးလေးကသိုံနေတယ်တရားကတော့ဆုံးသွားတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရအောက်တိုဘာလ16ရက်နေ့မနေ့6:20အချိန်ခန့်မှာမကွေးလေတက်က F7 တိုက်တရင်အမျိုးအစား၄စီးလေ့ကျင့်ပြန်တမ်းမှုတွေလုပ်ခဲ့ကြောင်းအဲ့ဒီထဲကနှစ်စီးဟာရာသီဥတုတွေဆိုးတဲ့အတွက်ပြတ်ကျသွားတယ်ဆိုပြီးထုတ်ပြန်ထားပါတယ်။စစ်လေရင်ပြတ်ကျတာကြောင့်လေရင်မှုတွေဖြစ်တဲ့ဘိုကြီးဟိန်းသူအောင်နဲ့ဘိုကြီးဖြိုးမမောင်တို့တေဆုံးသွားခဲ့တယ်လို့ဆိုပါတယ်။မင်းဘူးမျိုးစပော့ချောင်းနီးမှာပြတ်ကျခဲ့တဲ့လေရင်ကြောင့်မင်းဘူးမျိုးအမှတ်၄ရက်ကွယ်အေးစာယာလန်းနေအဘဥဖိုးဖြူရဲ့သမီးငါးတန်းကျောင်းသူမတ်သွေစင်ကြီးဟာလေရင်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်ဆေးရုံမှာတေဆုံးသွားခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ AB လတုန်းကလည်းတောင်ကူလေတပ်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်တန်းနေတဲ့ F7 လေယာဉ်ဟာဆက်ချုပ်ရင်းပြီးပြတ်ကျခဲ့ပါတယ်။လေယာဉ်ပေါ်မှာပါသွားခဲ့တဲ့လေယာဉ်မှုဗိုလ်မှုအာကာဝင်းဟာတက်မတော်စေယုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးသွားတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်အေးခေတ်မှာဆိုဗီယက်ပြည်တော်စုကထုတ်ခဲ့တဲ့ Mi-21 အမျိုးအစားနဲ့တူတဲ့မောင်းသူတယောက်တည်းသာစီးလို့ရတဲ့7လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေးကျင့်ရေးလေယာဉ် G4 တစ်စင်းဟာ ARD တိုင်းရခိုင်ပြည်နယ်နယ်စပ်နားမှာပြတ်ကျသွားခဲ့ပါတယ်ဒါအပြင်2018ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်မြို့ကိုပြန်တန်းလာတဲ့ Y8 အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းမှာပြတ်ကျခဲ့ပြီးအဲ့ဒီပြတ်ကျမှုကြောင့်လူ122ဦးသေဆုံးခဲ့ရပါတယ်2016ခုနှစ်အတွင်းကလည်းတက်မတော်လေးရဲ့အလက်စားတည်ယူပို့ဆောင်ရေးလေရင်တစည်းဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချုပ်ရင်းပြီးပြတ်ကျမိတော်သွားခဲ့တာကြောင့်လေရင်ပေါ်မှာပါလာတဲ့သူ75ဦးသေဆုံးခဲ့ပါတယ်တက်မတော်စစ်လေရင်နှစီပြတ်ကျမှုနဲ့ပတ်သက်လို့တော့တက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်